မြန်မာနိုင်ငံကရောက်လာတဲ့ဒုက္ခသည်တွေအပါအဝင်အိန္ဒိယနိုင်ငံတွင်မှတရားမဝင်နေထိုင်ကြသူတွေကိုနေရရင်ပြန်ပို့ဖို့စီစဉ်နေကြောင်းသတင်းတွေနဲ့ပတ်သက်လို့ကုလသမဂ္ဂဘက်ကစိုးရိမ်ကြောင်းပြောဆိုလိုက်ပါတယ်
Obviously, we have our concerns about the treatment of refugees. Once refugees are registered, they are not to be returned back to countries where they have been
here.ဒုက္ခသည်အဖြစ်မှတ်ပုံတင်စီးရင်သွင်းထားတဲ့သူတွေကိုအရေးယူအပြစ်ပေးခံရနိုင်တဲ့တိုင်းပြည်တွေကိုပြန်ဖို့လို့မဖြစ်နိုင်ကြောင်းနယူးယောက်ကုလသမဂ္ဂရုံးချုပ်မှမနေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းအမှုချုပ်ရဲ့ဒုတိယပြောခွင့်ရဖာဟန်ဟတ်ကပြောဆိုခဲ့တာပါအိန္ဒိယနိုင်ငံအနေနဲ့ကုလသမဂ္ဂရဲ့ဒုက္ခသည်ဆိုင်ရာသဘောတူညီချက်ကိုလက်မှတ်ရေးထိုးမထားပေမဲ့နိုင်ငံတကာမှလိုက်နာရမယ့်ကျင့်ဝတ်တွေအတိုင်းဆောင်ရွက်ဖို့လိုအပ်တဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်အိန္ဒိယနိုင်ငံတွင်မှတရားမဝင်နေထိုင်ကြသူတွေကိုဖော်ထုတ်ပြီးထိုင်းနိုင်ငံပြန်ပို့ရေးဆောင်ရွက်ဖို့ဗဟိုအစိုးရကပြည်내အာဏာပိုင်တွေကိုညွှန်ကြားထားတဲ့အကြောင်းအိန္ဒိယဒုတိယပြည်ထရေးဝန်ကြီးကလွှတ်တော်မှာပြီးခဲ့တဲ့သတင်းပတ်အတွင်းတင်ပြခဲ့တာဖြစ်ပါတယ်။အိန္ဒိယနိုင်ငံတွင်းမှာဒုက္ခသည်အဖြစ်မှတ်ပုံတင်စီးရင်သွင်းပြီးအထောက်အထားထုတ်ပေးထားသူ 16,500 လောက်ရှိတယ်လို့လဲဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကထုတ်ပြန်ပါတယ်။မြန်မာနိုင်ငံမှာဖိနှိပ်မှုတွေကြောင့်ထွက်ပြေးလာရတယ်လို့ဆိုတဲ့ရိုဟင်ဂျာတွေဟာလည်းပြန်ပို့ခံရမယ့်အစီအစဉ်မှာပါဝင်လာဖွယ်ရှိတဲ့အတွက်လူခွင့်ရဲ့လှုပ်ရှားမှုအဖွဲ့တွေကလည်းစိုးရိမ်တဲ့သဘောထားတွေပြောဆိုထားပါတယ်။တရားမဝင်နေထိုင်သူတွေညည်းရင်ပြန်ပို့ဖို့အတွက်အိန္ဒိယအာဏာပိုင်တွေကမြန်မာနဲ့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေနဲ့ပြောဆိုနေတယ်လို့လည်းအိန္ဒိယနိုင်ငံကသတင်းတချို့ကဖော်ပြနေကြပါတယ်ရှင်။